အီတလီနိုင်ငံလမ်ပီဒူစာကျွန်းကမ်းလွန်ပင်လယ်ပြင်မှာကြာသပတေးနေ့ကမီးလောင်နစ်မြုပ်သွားတဲ့လှေဘော်ပါအာဖရိကတိုက်သားရွှေပြောင်းအခြေစိုက်နေထိုင်သူတွေတက်ကပျောက်ဆုံးနေပြီးတော့တေဆုံးသွားပြီလို့ယူဆရသူဒါဇင်ပေါင်းများစွာကိုရှာဖွေနေတာရေပြင်ကမတည်ငြိမ်မဲ့အပြောင်းလဲများနေတာကြောင့်အခက်ခဲတွေ့နေရပါတယ်အခုချိန်ထိဆိုရင်တေဆုံးသူ112ဦးရဲ့အလောင်းတွေကိုရှာတွေ့ထားပြီးတော့ရေအောက်ပေ130ကျော်မှာနစ်မြုပ်နေတဲ့လှေပြက်ထက်ကနေနောက်ထပ်အလောင်းတွေရှာတွေ့ဦးမယ်လို့ခန့်မှန်းထားကြပါတယ်ခမန်းကြီးလူပေါင်း900လောက်ပါလာတဲ့အထက်က155ရက်ကိုကေဆယ်ရေးအဖွဲ့တွေကကေတင်ထားပြီးတော့အသက်မသေးကျန်ရစ်သူတွေကတယောက်ကလွဲပြီးအလုံးဟာအီရီထရီးယားနိုင်ငံသားတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတူနီရှားနိုင်ငံသားတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်တေဆုံးသွားသူတွေအတွက်ဝမ်းနည်းချီးကွဲခြင်းအထိမ့်မှတ်ဖြစ်ဒီကနေ့ကိုတရားဝင်သတ်မှတ်ထားပါတယ်ခင်ဗျာ